ARI တိုင်းနဲ့စကိုင်းတိုင်းတွေမှာဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလင်တွေနဲ့နောက်ဆက်တွဲငလင်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ဒီအပိုင်းတွင်မြေငလင်နှုတ်ငတ်တာတွေကြောင့်သတိထားဖို့ကိုလည်းမိုးလေဝသကြွန့်ကျင်သူတွေကသတိပေးနေကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ကတင်ပြပေးပါမယ်
။မတ်လ9ရက်နေ့ဒီကနေ့မနက်4နာရီကျော်မှာ ARI တိုင်းညောင်လုံးမြို့ကိုဗဟိုပြုပြီးတော့အင်အားအသင့်တင့်ရှိတဲ့ Richter scale 5.1 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်ပြီးတော့နောက်ဆက်တွဲ3ချိန်ဆက်ပြီးတော့လှုပ်ခဲ့တာမို့လို့ထိခိုက်ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စကိုင်းတိုင်းဟ ோம் လင်းဘက်မှာပါငလင်လှုပ်ခတ်ခဲ့တာမှာတော့ Richter scale 5.1 ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မူဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ဟ ோம் လင်းရဲ့နောက်တောင်ဘက်23မိုင်ကျော်ပေါ့နော်။အင်းအားငါဒီမှာငါပေါ့နော်။တော့ကျွန်တော်ပြန်လာအောင်ချောင်းနဲ့ပြန်ကြအောင်ဆက်ပါနော်
။ခဏကတော့ဟိုကျွန်တော်ဒီတော့သွားတော့ဒီကတော့ဒီညောင်တုံးမြို့ရဲ့အရှိဆောင်ပိုင်းချောင်းပိုင်းတော့ကွာ။မှာဘူးပြပြောအင်းကတော့ငါးသမားတင်နေအင်းအားတင်နေရှိတယ်ငွေနဲ့ခဏတစ်ခုလောက်သွားတယ်။အဲငနေလောက်ပြီးတော့နောက်ဆက်တွဲငနေအနေနဲ့အဆုံးကြီးထပ်ပြီးတော့လုပ်ရအောင်နော်။အဲဒီနိုင်54 39စက္ကန့်မှာကျွန်တော်အင်းအားဒီသမားချင်းနဲ့ဘောနော်ဒါညောင်တုံးရဲ့အရှိဆောင်ပိုင်းအစီမံခန့်ကွာမှာဒီချိန်လောက်ပါတယ်။ပြီးတော့ဒီ9:20အနည်းဆုံး10စက္ကန့်ပါပေါ့နော်ကျွန်တော်တို့ညောင်လုံးကြီးရဲ့အနောက်တောင်ဘက်23မိုင်ခန့်အကွာမှာတော့ကျွန်တော်တို့အင်အား3.5တတိယကြိမ်လို့ပေါ့လေနောက်တစ်ခုကတော့ဒီနောက်ဆက်တွဲငွေနောက်ဆုံးအနည်းနဲ့တော့ကျွန်တော်နဲ့9:23.55စက္ကန့်မှာတော့ကျွန်တော်တို့အင်အား register scale ပေါ့နော်3.5တင်တဲ့အလုံးကြီးရဲ့အရှိဘက်25မိုင်ခန့်အကွာမှာကြိမ်လို့ပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းလှုပ်ခတ်ခဲ့တဲ့မြင်းငလျင်တန်းကြောင့်မအူပင်မျိုးနယ်မှာရှိတဲ့စိမ့်ညကန္တာဖရာတထဌာနဖရာရဲ့မဟာဘောဓိလိုင်တွင်မှာအကြောင်းကြီးတွေဖြစ်ပေါ်တာဇေဒီမာကြီးရဲ့ပတ်လည်အောက်ခြေမှာအကြောင်းတွေဖြစ်ပေါ်တာဇေဒီဝင်းတွင်မှာရှိတဲ့နန်းနန်းတချို့နဲ့အဆောက်အုံတချို့ပြိုကျကွဲအပ်တာဇောတိကာယုံဘုန်းကြီးကြောင့်ကဖရာဆောင်တချို့ပြိုကျပျက်စီးတာနဲ့စွန်းလုံးဓမာယုံနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးတာတွေမှန်ကြကွဲတာတွေထိခိုက်မှုတွေရှိပေမဲ့လူထိခိုက်မှုတော့မရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကနေစလို့မြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့မြင်းငလင်တွေမကြာခဏဆိုသလိုလှုပ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ3ရက်နေ့မနက်ပိုင်းတုန်းကလည်းရန်ကုန်မြို့မှာအင်အား Richter scale 4.5 အဆင့်ရှိတဲ့ငလင်လှုပ်ခတ်ခဲ့ပါသေးတယ်။ဒီကနေ့ဆိုရင်လည်းငလင်လှုပ်ခတ်တာတွေစိတ်လာတာမို့လို့ဒီလိုငလင်လှုပ်ခတ်နေတာကြောင့်တိုင်းနယ်ပြည်နယ်အသီးသီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့သတိထားနေထိုင်ကြဖို့ပညာရှင်တချို့ကအကြံပြုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့မြင်းငလျင်လှုပ်တာကတခြားသောသဘာဝဘေးအန္တရာယ်တွေလိုမျိုးကြိုတင်ခံမှန်းတွက်ချက်လို့မရတဲ့သဘာဝဘေးဖြစ်တာမို့လို့ရာသီမရွေးဖြစ်နိုင်လို့ပြည်သူတွေအနေနဲ့သတိထားဖို့ပြောထားပါတယ်။မြင်းငလျင်လှုပ်ခတ်ပြီးဆိုရင်ပရင်းပေါက်တွေနဲ့မျက်နှာစာတွေကပထမဆုံးပြိုကျတတ်တဲ့အစိပ်ပိုင်းတွေဖြစ်တာမို့လို့တတ်နိုင်သလောက်ဝေးဝေးနေကြဖို့နဲ့ပစ္စည်းတွေပြုတ်ကျတာရှိနိုင်တာမို့လို့အကာအကွယ်တန်းခံနိုင်တဲ့နေရာတွေမှာနေထိုင်မှုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မိုးဦးကအသိပေးပါတယ်
။ဒီမြင်းလေးဒီဆောင်တွေမြင်းလေးကြောတွေပေါ့နော်မြင်းလေးကြောင်ဝဲရှိတဲ့ဒေသတွေမှာနေထိုင်နေပြည်သူအနေနဲ့တော့အဓိကတော့ဟိုမြင်းကလေးကမြင်းလေးလှုပ်လို့ဟိုထိခိုက်ဆုံးရှုံးမှုဖြစ်တာပေါ့အဓိကတော့ဒီမြင်းကလေးကျန်ဝင်းအတွင်းမှာစောက်ထားတဲ့လူနေအဆောက်အဦတွေဒီအရည်ပြိုကျပျက်စီးပြီးတော့မှဖြစ်တာပေါ့နော်အဲတော့ဒီမြို့နေထိုင်တဲ့ကျန်ဝင်းခံနိုင်တဲ့ဘုံတော့ဒီအဆောက်အဦပုံစံမျိုးတွေဒီအရည်တွေရှေ့ပြီးမှစောက်လို့တင်တာပေါ့နော်နောက်ဒီကတော့ဒါကျွန်တော်တို့ကဒီငွေငွေနဲ့ပတ်သက်ပြီးတော့မှပြင်ခံမလို့များတဲ့အကြောင်းအဓိကတော့ငွေငွေနဲ့တော့ဆိုတော့ဒီစိတ်လှုပ်ရှားမှုရှိပဲနော်ပေါ့နော်ဒီကတော့ညောင်းတော့ပြင်တော့အနေနဲ့ကင်းတာတော့ဒီအနေနဲ့လှုပ်လာပြီးဆိုတော့ကွင်းပြင်နေမှာဒီမှာတော့
မကြခင်မှာနွေရာသီရောက်လာတော့မှဖြစ်တာမို့လို့လာမဲ့နွေရာသီကလည်းပိုးပြီးတော့ပူပြစ်နိုင်ပွဲရှိတယ်လို့ဥကြုံမိုးဦးကဆက်ပြောပါတယ်ဒီလိုမျိုးနွေရာသီမှာပိုးပြီးတော့ပူပြစ်လာနိုင်ပွဲရှိတာမို့လို့အသွားအလာသတိထားနေထိုင်မှုကိုလည်းအခုလိုသတိပေးပြောဆိုပါတယ
်ပုံမှန်ဆိုတော့ညနေဆိုရင်တော့ကျွန်တော်တို့ကအပူချိန်ရော့မဲ့နေထိုင်မှုရှိတဲ့နေထိုင်မှုနောက်ပိုင်းဒီ2000နောက်ပိုင်းမှာစပြီးတော့မှညဖြစ်တဲ့နေ့တွေမှာလည်းအပူချိန်ကတနည်းနည်းပုံမြင်လာတဲ့နေရာဖြစ်တဲ့ညတော့လေသမိုင်းနေမှာလည်းချက်ပြီးတော့ပူမြဲပူနေအောင်နေထိုင်လို့ရှိရပါတော့။မျိုးပူလာရင်ဆိုရင်ကျွန်တော်တို့ကဒီမိုးလည်းညနေပိုင်းတွေမှာကျွန်တော်ကမိုးရိမ်အောင်နေဖြစ်ပြီးတော့မှဒီပြင်းတိုက်တာတို့မျက်စိမျက်စိတွေကမိုးကျုပ်ဖြစ်တာတို့မိုးရွာတော့ဒီအမျိုးတွေဖြစ်တဲ့ဒီအမျိုးတွေတော့ဒီကနော်တွေမှာဒူးကြီးပြူလို့ရတယ်။နောက်တော့ဒီအပူလိုင်းပေါ့နော်ဒီအပူလိုင်းနေနေတော့တော့တော့ဟိုရှိနေပေမဲ့အနည်းအူချင်းနေဒီမြင့်တက်လာရင်ဖြစ်တဲ့ကြောင့်ဒီအပြင်ကိုသွားတော့မယ်ဆိုရင်ပေါ့နေနေနေကနော်တွေမှာဒီသွားတော့မယ်ဆိုရင်ဆောက်လို့ရ ောင်းကားတွေပေါ့ထီရောအဖို့တို့ပြန်လို့တွေနေဟိုသွားလာနေတယ်နောက်တွေ့တော့ဒါအေးနေတဲ့ခန်းထဲကနေပြီးမှအရင်ထဲကဟိုရုပ်ပြည့်ထွက်လိုက်တာတို့ဒါပူနေတဲ့ခန်းထဲကနေမှာဒါအေးတဲ့ခန်းထဲကိုရုပ်ပြည့်ဝင်လိုက်တာတို့ပြန်မျိုးတွေမလုပ်ခုတော့လို့တာပေါ့
လက်ရှိမြန်မာနိုင်ငံမှာသခိုင်းပြည့်ရွကြောပါဝင်ကျဲ့ရွတော်တော်များများရှိနေတာမို့လို့ငလျင်တန်းအန်ရည်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းပညာရှင်တွေဘက်ကတောက်လျှောက်သတိပေးခဲ့တာပါမြန်မာနိုင်ငံမှာဘေးဒိုက်အထက်အောက်တွန်းတင်နေတဲ့ကျဲ့ရွကြောအများပြားရှိနေပြီးတော့အ धिक အင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အ धिक မြေငလျင်ကြောကြီး၅ခုရှိပါတယ်ရှင်